Human Rights Defenders at Risk လို့ခေါ်တဲ့အနေနဲ့အတွင်းလူခွင့်ရေးကာကွယ်စောင့်ရှောက်သူစုရှင်တဦးဖြစ်အိုင်းယာလန်နိုင်ငံခြေဆိုင်ဖရွန့်လိုင်းဒီဖန်ဒါစ်အပေါ်ကရွေးချယ်လိုက်ပါတယ်။ မြန်မာနိုင်ငံကမတ်ဖြူဖြူအောင်ပါဝင်စုစုပေါင်းလူ6ဦးကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ကြံရွေးချယ်ခံရသူတွေကတော့အဇာဘိုင်ဂျန်၊ကိုလံဘီယာ၊ဟွန်ဒူရပ်စ်၊ပါလက်စတိုင်းနဲ့တန်ဇန်နီးယားနိုင်ငံတို့ကအမျိုးသမီး3ဦးနဲ့အမျိုးသား2ဦးတို့ဖြစ်ကြပါတယ်။ Frontline Defenders အဖွဲ့ရဲ့အဆိုအရလူခွင့်ရေးခုခံကာကွယ်သူ322ဦးဟာဖမ်းဆီးထိန်းသိမ်းခံရတာဒုတိမဟုတ်အန္တရာယ်ကျရောက်နိုင်တဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။ မတ်ဖြူဖြူအောင်ဟာသူ့ရဲ့လူခွင့်ရေးကိစ္စတွေမှာတက်ကြွစွာပါဝင်ဆောင်ရွက်ခဲ့တဲ့အတွက်2000ကိုရွှေဝါရောင်တော်လန်ရေးအတွင်းမှာလည်းဖမ်းဆီးထိန်းသိမ်းခံခဲ့ရသလိုပညာရေးလွတ်လပ်ခွင့်အတွက်လှုပ်ရှားမှုတွေမှာဥဆောင်ပါဝင်ခဲ့တဲ့အတွက်လည်းနှစ်ကြိမ်ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။မတ်ဖြူဖြူအောင်ဟာ2015ခုနှစ်အတွက်ပြည်သူ့ကုန်းရေးစုချိမြင့်ခံရသူလည်းဖြစ်ပါတယ်